ကနေဒါနိုင်ငံတိုရန်တိုမြို့မှာကျင်းပတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 စီဝေးပွဲအတွင်းရိုဟင်ဇာပြည်ပခါကံကြွယ်ဖြည့်ဆည်းရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ကနေဒါနိုင်ငံဆိုင်ဝန်ကြီးခရစ်စတီယာဖရီလန်ကအခုလိုပြောဆိုခဲ့ပါတယ
်။ Over the past 2 days, we've spent time discussing Myanmar and what we can and must do to address the humanitarian and security crisis in Rakhine.
စခိုင်းပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါကမှလုံခြုံရေးလူသားချင်းစာနာထောက်ကူမှုတွေကိုအရေးယူလှုပ်ဆောင်ရမယ့်ကိစ္စနဲ့ဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာအရေးကိုအခြေယူဆွေးနွေးခဲ့ကြပါတယ်။မုတ်တုံရသည့်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရေးဒေသတွင်းမိဖက်တွေနဲ့အတူပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ဆောင်ရွက်ရမှာပါ။ဒါပြင်လိမ့်မှုအကျဆက်ခံရသူတွေအရေးအထူးအလေးပေးပြီးအသက်ရှင်လွတ်မြောက်လာသူတွေအတွက်တရားမျှတမှုနဲ့လက်တွေ့တွေကိုဖော်ထုတ်ရေးကလည်းတည်ရင်းရှင်ရေးတည်းများအရေးတကြီးဆောင်ရွက်ရမှာပါလို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှကျူးလွန်ခဲ့တဲ့မျက်စက်ချင်းချုံမှုတွေအပါအဝင်ရုပ်ခွင်ရေးချိုးဖောက်မှုနှိမ့်ဆက်နှင်းပန်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကလည်းတခြားဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဝင်တွေနဲ့အတူရပ်တည်ပြီးရှုတ်ချတဲ့အကြောင်းအမေရိကန်ရှားကြီးနိုင်ငံသားရေးဝန်ကြီးကလည်းကြေညာခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်ပခါကနေထွက်ပြေးကြရတဲ့အာမေချိုးတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာ350ထပ်ပေးမယ်ဆိုလဲအမေရိကန်ယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဂျေဆူလီဗန်ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရှင်။